တော်တရှင်များခင်ဗျာဒီတစ်ပတ်မှာတော့ပြပကိုစဘာတင်ပို့မှုနဲ့ပတ်သက်ပြီးတိုင်းပြည်အတွက်ရေရှည်အကျိုးရှိမဲ့အဖြစ်တရက်ကိုမဖြစ်မနေရှာဖို့လိုအပ်နေပြီဆိုတဲ့အကြောင်းတင်ပြဆွေးနွေးမှာဖြစ်ပါတယ်စဘာတင်ပြဈေးနှုန်း15သိန်းအောက်ရောက်ရင်ပြပကိုစဘာတင်ပို့ခွင့်ပြုမယ်ဆိုပြီးစီးပွားကူတန်ဒုတိယဝန်ကြီးကနိုဝင်ဘာဒုတိယအပတ်မှာပြောကြားလိုက်ပါတယ်လက်ရှိစဘာပေါ်ချိန်မှာလွန်ခဲ့တဲ့တလားလောက်နဲ့ရှင်ရင်စဘာဈေးကတော်တော်ကိုထိုးကျနေပါတယ်ဒီလိုအချိန်မှာစဘာဈေး9သိန်းအောက်ရောက်ရင်ပြပကိုတင်ပို့ခွင့်ပေးမယ်လို့အစိုးရဘက်ကပြောလိုက်တာကဈေးထက်မကျသွားအောင်တောင်သူတွေရဲ့အကျိုးစီးပွားကိုအကာအကွယ်ပေးဖို့ရည်ရွယ်တယ်လို့သုံးသပ်ရမှာဖြစ်ပါတယ်ဆက်လက်ပြီးတော့ပြပကိုစဘာတင်ပို့မှုနဲ့ပတ်သက်ပြီးမြေပြင်မှာဖြစ်ပေါ်နေတဲ့အခြေအနေကိုတင်ပြပါမယ်မနစ်ကမိုးစဘာပေါ်ချိန်မှာတရုတ်ဘက်ကကုန်တယ်တွေကစဘာကိုပြည်ပင်ပေါက်ဈေးတက်ပို့ပေးပြီးဝယ်ကြပါတယ်တောင်သူတွေလည်းတော်တော်အကျိုးရှိခဲ့ပါတယ်ဒါပေမဲ့လုပ်ငန်းရှင်တွေကကန့်ကွက်ကြတဲ့အတွက်တရုတ်ကိုစဘာရောင်းတဲ့ဈေးကွက်ပြန်ရက်သွားပါတယ်ဒါပေမဲ့အခုနှစ်မိုးစဘာပေါ်စားမှာလည်းတရုတ်ကုန်တယ်တွေကမြန်မာတောင်သူတွေစီကနေစဘာကိုပြည်ပင်ပေါက်ဈေးတက်အများကြီးပို့ပေးပြီးလာဝယ်ကြပြန်ပါတယ်တောင်သူတွေအတွက်အကျိုးရှိပေမဲ့လုပ်ငန်းရှင်အတိုင်းဝိုင်းကမနစ်ကတက်ပို့ပြီးပြင်းပြင်းထန်ထန်ကန့်ကွက်ကြပါတယ်ဒါကြောင့်အစိုးရကတရုတ်ဘက်ကိုစဘာတင်ပို့နေတာကိုတင်းတင်းကြပ်ကြပ်တားဆီးခဲ့ကြပါတယ်ဒီလိုတားဆီးလိုက်တဲ့အကျိုးဆက်ကဘာဖြစ်တယ်လဲဆိုရင်ပြည်တွင်းစဘာဈေးတိတိတသာထိုးကျသွားပါတယ်တရုတ်ဘက်ကိုစဘာတွေရောင်းခွင့်ရနေတော့ကအမထစဘာတင်းတရာကိုကျက်9သိန်းလောက်အထိဈေးရှိခဲ့ပေမဲ့လက်ရှိမှာ9သိန်းစွန်းစွန်းလောက်ပဲရှိပါတော့တယ်ဆက်လက်ပြီးပြပကိုစဘာတင်ပို့မှုနဲ့ပတ်သက်ပြီးတောင်သူတွေဘက်ကအနေအထားကိုတင်ပြပါမယ်မြန်မာနိုင်ငံရဲ့လက်ရှိကုန်သွယ်ရေးဥပဒေအရဆန်ကိုပဲပြပတင်ပို့ခွင့်ရှိပြီးစဘာကိုတင်ပို့ခွင့်မရှိပါဘူးဒါပေမဲ့တောင်သူတွေကပြပကိုစဘာတင်ပို့ခွင့်တရားဝင်ပေးဖို့အစဉ်တစိုက်တောင်းဆိုနေကြပါတယ်သူတို့ရဲ့အဓိကရည်ရွယ်ချက်ကစဘာပေါ်ချိန်မှာဈေးအနှိမ်ခံရတဲ့ဘဝကလွတ်မြောက်ဖို့ဖြစ်ပါတယ်ဒါအပြင်ဆန်ကိုတော့ပြပကိုတင်ပို့ရောင်းချခွင့်ပေးတာပြီးစဘာကိုခွင့်မပေးတာဟာအစိုးရအနေနဲ့ကုန်တယ်ရေးအကျိုးအတွက်ဘက်လိုက်တာဖြစ်တယ်သူတို့အတွက်တရားမျှတမှုမရှိဘူးလို့တောင်သူတော်တော်များများကမြင်နေကြပါတယ်လက်ရှိအချိန်လိုပြည်ရင်းမှာစဘာဈေးကကျနေချိန်မှာပြပဝယ်လက်ကဈေးကောင်းပေးဝယ်နေပါရက်နဲ့မရောင်းဖို့တားဆီးခံရတာကိုတရားမျှတမှုမရှိဘူးလို့တောင်သူတွေဘက်ကပို့ပြီးယူဆလာကြပါတယ်ဒါကြောင့်စဘာကိုပြပကိုတရားဝင်ရောင်းချခွင့်ပြုဖို့တောင်သူတွေကအစိုးရစီကိုပြီးခဲ့တဲ့အောက်တိုဘာလမှာစတင်ပြီးတရားဝင်တောင်းဆိုခဲ့ကြပါတယ်။သို့တော်လည်းအစိုးရဘက်ကတော့တရုတ်ဘက်ကိုစဘာတွေတင်ပို့ရောင်းချနေတာတရုတ်ကုန်တယ်တွေပြည်တွင်းအထိစဘာလာဝယ်နေကြတာကိုဆက်လက်ပြီးတင်းတင်းကြပ်ကြပ်ပိတ်ပင်ထားစေပဲဖြစ်ပါတယ်။ဒီအချိန်ဒီမှာပဲမြမဆန်စဘာဈေးကွက်အတွက်ကြက်တစ်ခုပေါ်ပေါက်လာပါတယ်။မူဆယ်နယ်ဆက်ကနေမြမဆန်တွေတင်သွင်းနေတဲ့တရုတ်ကုန်တယ်တွေကိုတရုတ်အာဏာပိုင်တွေကတင်းတင်းကြပ်ကြပ်ဖမ်းတာပဲဖြစ်ပါတယ်။ဒါကြောင့်တရုတ်ဘက်ကိုနယ်စပ်ကနေတင်ပို့နေတဲ့ဆန်ဈေးကွက်ရပ်သွားပြီးအကျိုးဆက်အနေနဲ့ပြည်တွင်းမှာဆန်ဈေးတွေထိုးကျလက်ရှိပေါ်နေတဲ့မိုးစဘာတွေဈေးထိုးကျနဲ့ကမောက်ကမတွေဖြစ်ကုန်ပါတယ်ဒီနေရာမှာထူးခြားတာတစ်ခုကတရုတ်အာဏာပိုင်တွေကမြန်မာနိုင်ငံစီကနေဆန်ဝယ်တာကိုတင်းတင်းကြပ်ကြပ်ဖမ်းနေပေမဲ့စဘာဝယ်တာကိုတော့ဖမ်းဆီးနေကြပါတယ်ဒီအချိန်ဒီမှာပဲစီးပွားကူတန်းဘက်ကစဘာဈေးတင်းတရာကျပ်9သိန်းအောက်ရောက်ရင်ပြပကိုတင်ပို့ခွင့်ပေးမယ်ဆိုပြီးတရားဝင်ပြောကြားလာတာဖြစ်ပါတယ်တက်ဆိုင်ရာဌာနရဲ့အခုလိုပြောကြားမှုဟာရေပုံရသုံးသက်ရရင်တော့တောင်သူအကျိုးစီးပွားကိုအကောက်အွယ်ပေးဖို့ပဲဖြစ်ပါတယ်ဒါပေမဲ့လက်တွေ့မှာတော့တောင်သူတွေကတရားမျှတမှုမရှိဘူးလို့ဝေဖန်နေတဲ့ပြဿနာတရုတ်ကိုတင်ပို့နေတဲ့ဆန်ဈေးကွက်ရက်လူနီပါဖြစ်နေတဲ့ပြဿနာပေါ်လက်စမိုးစဘာတွေဈေးကျနေတဲ့ပြဿနာစတဲ့ပြဿနာတွေကိုဆေးမီးတို့နဲ့ကုမဲ့သဘောလို့ဖြစ်နေပါတယ်ဒီနေရာမှာတကယ်ဖြစ်တင်တာကစဘာကိုပြပတင်ပို့ခွင့်ပေးမလားမပေးဘူးလားဆိုတာကိုပြည်တွင်းနဲ့နိုင်ငံတကာဈေးကွက်ရဲ့လက်ရှိနဲ့အနာဂတ်အလားအလာတိုင်းပြည်မှာရှေ့ဆက်ကျင့်သုံးမဲ့ဆန်စဘာမူဝါဒစတဲ့အချက်တွေပေါ်မူတည်ပြီးပဲဆုံးဖြတ်ရမယ့်ကိစ္စဖြစ်ပါတယ်စဘာဈေး9သိန်းအောင်ရောက်တာနဲ့ပြပကိုတင်ပို့ခွင့်ပေးပြပကိုစဘာတင်ပို့ခွင့်ရလို့စဘာဈေးလည်းပြန်တက်ရောတင်ပို့ခွင့်ကိုပြန်ပိတ်စသဖြင့်အခုတမျိုးတော်ကြတမျိုးလုပ်ရင်တိုင်းပြည်ရဲ့ကုန်သွယ်ရေးပျက်စီးသွားပါလိမ့်မယ်ဒါအပြင်စဘာဈေးကျပ်9သိန်းအောက်ရောက်ရင်ပြပကိုတင်ပို့ခွင့်ပေးမယ်လို့ပြောတာကဥပဒေကိုပြင်ပြီးပို့ခွင့်ပေးမှာလားဒါမှမဟုတ်ကာလတို့အတွက်အမိန့်ကြော်ညာစာနဲ့ပဲခွင့်ပြုမယ်ဟာလားပြီးရင်စဘာဈေးဘလောက်ဖြစ်နေတယ်ဆိုတာကိုတရားဝင်ဘယ်သူကအဆုံးဖြတ်ပေးမှာလဲစသဖြင့်တကယ်တမ်းလုပ်မယ်ဆိုရင်မရှင်းလင်းတဲ့အချက်တွေကအများကြီးပါပဲ။ညီကောင်ကြောင့်နေနဲ့ပြောလို့တာကစဘာကိုပြပတင်ပို့ခွင့်ပေးမလားမပေးဘူးလားဆိုတာကိုကုန်တယ်တွေတောင်သူလေသမားတွေဈေးကွက်ကျွမ်းကျင်သူပညာရှင်တွေနဲ့မူဝါဒချမှတ်မဲ့အစိုးရဌာနတို့မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးပါ ပြီး တိုင်းပြည် အတွက် ရေရှည်မှ အဖြစ်အသင့်ဆုံး အဖြစ်ကို ရှာဖွေပါ လို့ အကြံပြု တိုက်တွန်းလိုက် ရပါတယ် စီးပွားရေး ဖွံ့ဖြိုးမှု မျက်မှောက်ပြုနိုင်ကြပါစေ ကျေးဇူးတင်ပါတယ် ကျွန်တော် အောင်နိုင်ကျော်ပါ